မြန်မာညီညာရေးစင်တာ MPC ရဲ့အကြံပေးအဖွဲ့ဝင်တူဖြစ်တဲ့ချင်းအမျိုးသားဒေါက်တာအန်ဒရူးငွေကြုံးလျံကသူ Managing Director တူအဖြစ်မြန်မာနိုင်ငံမှာပထမအဆုံးဖွင့်လှစ်တည်ထောင်လိုက်တဲ့ Husfield Rubin Mayor and Rose American ဥပဒေကျိုးဆောင်အဖွဲ့ဟာမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေကိုကဘာကသိအောင်နဲ့နိုင်ငံတကာပို့ကုန်လုပ်ငန်းမှာမြန်မာဘက်ကပို့ပြီးအကျိုးအမြတ်များရနိုင်စေဖို့ဥပဒေအကြံပေးမှုတွေလှုပ်ဆောင်ပေးနေတယ်ဆိုတဲ့အကြောင်းပြောပြပါရစေ။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကိုခေတ္တပြန်လည်ရောက်ရှိနေတဲ့ဒေါက်တာအန်ဒရူးငွေကြုံးလျံကို VOA ကဆက်သွယ်မေးမြန်းထားတာ
ပါ။ The husband of Ruben Meyer and Rose ကဒီအမေရိကန်မှာသူတို့ရုံးနှစ်ခုရှိတယ်နယူးယောက်မှာရှိတယ်နောက်ပြီးတော့ကယ်လီဖိုးနီးယားမှာရှိတယ်နောက်ပြီးတော့အစ္စရဲမှာရှိတယ်ရူမေးနီးယားမှာရှိတယ်အခုကမြန်မာပြည်ကကျွန်တော်တို့နံပါတ်5ပေါ့ရုံးအနေနဲ့စပြီးတော့ဖွင့်တာဖြစ်ပါတယ်
အဲ့ဒီဥပဒေအကျိုးဆောင်အဖွဲ့အနေနဲ့ကဘယ်လိုကိစ္စတွေကိုအဓိကထားပြီးတော့ဆောင်ရွက်တယ်လဲခင်ဗ
ျကျွန်တော်တို့ကဒီမြန်မာနိုင်ငံကနေဒီလွန်ခဲ့တဲ့နှစ်ပေါင်း20 30အတွင်းမှာဒီနိုင်ငံခြားတွေကနေစီးပွားရေးပိတ်ဆို့မှုလုပ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကနေနိုင်ငံခြားကိုတင်ပို့မဲ့ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့ကိစ္စကိုတင်ပို့နိုင်အောင်ကျွန်တော်ကကူညီချင်တယ်ဥပမာဆိုပါစို့ဒီရေလုံငန်းကနေတစ်နှစ်တစ်နှစ်ကိုသူတို့နိုင်ငံခြားကိုပို့နေတဲ့ဟာကဒေါ်လာတန်း900ကနေတန်း900လောက်ရှိပါတယ်။သူတို့ပို့တဲ့ဟာကဒီအိန္ဒိယနဲ့တရုတ်ကိုသူတို့ပို့ပါတယ်။ယူရိုပ်နဲ့အမေရိကန်သူတို့ပို့လို့မရပါဘူး။ဒီစီးပွားရေးပိတ်ဆို့မှုကြောင့်အဲ့ဒါတော့သူတို့ပို့လို့ရှိရင်သူတို့ရမယ့်ပိုက်ဆံထည့်ပို့ပြီးတော့ရနိုင်မယ့်လမ်းကြောင်းကိုကျွန်တော်တို့ကတိပါတယ်။အဲ့ဒီလမ်းကြောင်းထည့်ကိုသူတို့ရောက်နိုင်အောင်သူတို့လည်းကူညီရင်းကျွန်တော်တို့လည်းကျွန်တော်တို့တက်တဲ့ဒီဥပဒေပညာနဲ့အမေရိကန်နဲ့ EU တွေကိုဘယ်လိုချင့်ကပ်ရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကလုပ်ပေးချင်ပါတယ်။အဲ့ဒါကရေလုံငန်းနဲ့ဟိုဟာပဲဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းလည်းရှိပါတယ်။ဆန်လုပ်ငန်းလည်းရှိပါတယ်။တခြားလုပ်ငန်းရှင်တွေအများကြီးမြန်မာပြည်မှာရှိပါတယ
်။ဒါပေမဲ့ဒီလိုတင်ပို့ပေးနိုင်တဲ့အခွင့်အရေးဆိုတာကအခုဒီနှစ်ပိုင်းကာလအတွင်းမှာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေရှိနေပြီဆိုပြီးတော့အမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေကနေပြီးတော့အသိအမှတ်ပြုပြီးတော့ဒီပိတ်ဆို့ထားတာတွေကိုဖြေလျှော့ပေးလိုက်တဲ့နောက်ပိုင်းမှာဖြစ်လာတာမဟုတ်ဘူ
းလားဟုတ်ပါတယ်အဲ့ဒီအမေရိကန်ကနေဒီပိတ်ဆို့မှုတွေကိုဖြေလျှော့လို့မလုပ်လို့ရှိရင်လည်းကျွန်တော်တို့ကလုပ်လို့မရပါဘူးနောက်ပြီးတော့တခုရှိတာကအခုချိန်ထိအမေရိကန်ရဲ့ဒီဘန်လုပ်ငန်းရှင်တွေပေါ့အမေရိကန်Banker Association ကမြန်မာပြည်ကိုပိုက်ဆံလွှဲလို့ရတယ်ဆိုတာဒီ Treasury Department ကသူတို့ပြောထားတဲ့ဟာကိုအခုချိန်ထိBanker Association အများကြီးကမသိပါဘူး။အဲ့ဒါမျိုးတွေကိုကျွန်တော်တို့ကတစ်ခုပြီးတစ်ခုလိုက်ပြီးတော့လုပ်ပေးနေပါတယ်။အခုချိန်မှာသမ္မတဥပမာကနေသူတို့ကခွင့်ပြုလိုက်တဲ့အတွဲကျွန်တော်တို့ဒီပိုက်ဆံကိုလွှဲလို့ရပါပြီဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒါမျိုးကိုလိုက်လုပ်ပေးနေပါတယ
်။ဆိုတော့လိုက်လုပ်ပေးနေပါတယ်ဆိုတာကဒီတမန်လူအမြင်အရဆိုလို့ရှိရင်တော့အထူးသဖြင့်ပေါ့နော်ဒီအမေရိကန်ကနေပြီးတော့မြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့ထားတာတွေဥပမာငွေကြေးစနစ်အရဝန်ဆောင်မှုလုပ်ငန်းတွေကိုတားမြစ်ထားတာတွေကိုဖယ်ရှားပေးလိုက်တယ်ဆိုတော့တခါလေးနဲ့မပြီးဘူးလားမပြီးဘဲနဲ့ဒီဥပဒေအကြောင်းအရာတခြားဘာလို့ဆရာကြီးကြံနေသေးလို့အခုလိုဒေါက်တာအန်ဒူရိုရဲ့ law firm မှာလိုက်ပြီးတော့ဆောင်ရွက်အကျိုးဆောင်ပေးနေရတယ
်ဟုတ်ကဲ့ကျွန်တော်တို့အကျိုးဆောင်ပေးတယ်ဆိုတာကโอเคဒီနံပါတ်1ကဒီ American Banker Association ကအစိုးရကနေ policy ချမှတ်လိုက်ပြီးမဲ့အတိတ်ကိုလုတ်လိုက်ပြီးမဲ့ဒီ Banker Association အောက်ခြေကလူတွေကနားမလည်ပါဘူးမြန်မာပြည်ဆိုတာနဲ့တို့ကလန့်ပြီးတော့ဟာဒါဟိုပိတ်ဆို့မှုလုပ်ထားတဲ့အတိုင်းပြည်ပဲဟိုဘာလဲဒီစစ်အုပ်ချုပ်ရေးအတိုင်းပြည်ပဲဆိုပြီးတော့တို့ကနားမလည်ပဲနဲ့အပေါ်ကဟောင်းနားမလည်တဲ့ဟာကိုနားလည်အောင်ရှင်းပြတယ်ဒုတိယပထမချက်ဒုတိယချက်ကကျွန်တော်တို့အစိုးရဘက်ကနေလည်းပဲမြန်မာနိုင်ငံအစိုးရဘက်ကနေလည်းပဲဒီ American Banker Association တွေနောက်ပြီးတော့ဒီ Treasury Department တွေနောက်ပြီးတော့ဒီတခြားတက်ဆိုင်ရာဌာနတွေကိုချင့်ကပ်ပြီးတော့ကျွန်တော်တို့ဒါဟိုဒါတွေဖြစ်ပြီးပါပြီဆိုတဲ့ဟာကိုသူတို့နားလည်အောင်ပြောပြဖို့အဲ့တော့ကျွန်တော်တို့ဒီ law firm ကနေဒါမျိုးတွေလိုက်လို့ပြီးနေတယ်တတိယချက်ကဒီမြန်မာနိုင်ငံနေနိုင်ငံခြားကိုတင်ပို့တဲ့ကုန်ပစ္စည်းတွေကိုမြန်မာဆိုတဲ့တစိပ်ပါတာနဲ့ဟိုဘက်ကနေဟာဒါဟိုပိတ်ဆို့မှုထဲမှာပါနေလားမပါနေလားမရှင်းတဲ့လူတွေကိုရှင်းအောင်လို့ကျွန်တော်တို့ကကြားကနေအကျိုးဆောင်လုပ်ငန်းတွေလုပ်ပေးပါတယ်နံပါတ်၄ကကျွန်တော်တို့ law firm မှာအဓိကအရေးကြီးတာမြန်မာပြည်မှာအစင်လာပျောက်သွားတဲ့ဒီအလကားနဲ့ဟိုအမှုလိုက်ပြီးတဲ့စနစ်ပေါ့ pro bono စနစ်ကိုပြန်ပြီးတော့မတည်နိုင်အောင်လို့ ကျွန်တော်တို့ကလုပ်ပြီးပါတယ်အခုကျွန်တော်မလာခင်မှာလည်းပဲကျွန်တော်တို့ law firm ကနေဒီပိုက်ဆံမရှိတဲ့လူတွေကိုရှင်းနေမငှားနိုင်တဲ့လူတွေပေါ့နော် sorry အဲ့ဒီရှင်းနေမငှားနိုင်တဲ့လူတွေကိုအလကားနဲ့ကျွန်တော်တို့ရှင်းနေလိုက်ပေးဖို့တွေအမှုတွေကိုကျွန်တော်တို့တန်းစီပြီးတော့ချပေးထားပါတယ်ဒါမျိုးစနစ်တွေကိုဒီ American Bar Association ရဲ့စနစ်အဆင့်လောက်ကိုရှိအောင်ကျွန်တော်တို့မြန်မာပြည်မှာလုပ်နေပါတယ်ဆရာ
ဟိုအမှုကိုအလကားလိုက်ပေးတယ်ဆိုတာတဲ့အမှုနိုင်မှပတ်စံပေးရမယ်ဆိုတဲ့စနစ်မျိုးကိုပြောချင်တာမလ
ားမဟုတ်ပါဘူးကျွန်တော်တို့အဲ့ဒီအမှုကိုအဲ့လိုမျိုး proponent လုပ်ပေးတယ်ဆိုတာပတ်စံတပြားမှမယူပါဘူးနိုင်ရင်လည်းမယူဘူးရှုံးရင်လည်းမယူဘူးဒါပေမဲ့ကျွန်တော်တို့ကဒီရှေ့နေမငှားနိုင်တဲ့အမှုတွေတွေအတွက်ကျွန်တော်တို့ကကျွန်တော်တို့ရှီမှာလုပ်နေတဲ့ဒီရှေ့နေ6ရောက်ရှီကနေကျွန်တော်တို့အလကားနဲ့လုပ်ပေးပါတယ
်အဲ့ဒါကဘလို့ဆိုင်ဘလို့အမှုတွေကိုပြောချင်တာလဲစီးပွားရေးဆိုင်ရာအမှုတွေကိုပြောတာလားဒီရာဇဝဲဆိုင်ရာအမှုတွေကိုပြောတာလား
အဓိကတော့ဆရာကျွန်တော်တို့ဟိုနံပါတ်1ဦးစားပေးတာနိုင်ငံကြီးနဲ့ပတ်သက်တဲ့အမှုတွေပဲနံပါတ်1ဦးစားပေးပါတယ်ဒုတိယကဒီပုဂ္ဂလိကနဲ့ဆိုင်တဲ့ဟိုတရမမှုကိစ္စတွေကိုလည်းကျွန်တော်တို့ဆက်လုပ်ပေးပါတယ်တတိယကအခုနလို့ဟိုစီးပွားရေးနဲ့ပတ်သက်ပေမဲ့အဲ့ဒီစီးပွားရေးကနိုင်ငံကြီးနဲ့ဆက်နွယ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အစည်းအဝေးထိုင်ပါတယ်ရှင်းနေတွေအကုန်လုံးနဲ့အစည်းအဝေးထိုင်ပြီးတော့ဒီအမှုကစီးပွားရေးနဲ့ပတ်သက်လားနိုင်ငံရေးပတ်သက်လားပုဂ္ဂိုလ်ရေးနဲ့ပတ်သက်လားကျွန်တော်တို့ဒီဟာကိုကျွန်တော်တို့အလကားနဲ့ပိုက်ဆံမယူဘဲနဲ့အမှုလိုက်ပေးတင်လားဆိုပြီးတော့ကျွန်တော်တို့ကဆုံးဖြတ်ပါတယ်အဲ့မှာအများသဘောတူတယ်ဆိုရင်ရှင်းနေတရားကိုခင်ဗျားဒီအမှုယူမလားဘသူဒီအမှုယူမလဲဆိုပြီးတော့ကျွန်တော်တို့လုပ်ပေးပါတယ်ဒီစနစ်လေးကိုမြန်မာပြည်မှာပြန်ပြီးတော့ရှင်းတန်းလာအောင်ကျွန်တော်တို့ကစပြီးတော့လုပ်ပေးပါတယ်ဆရာ
အဲ့တော့ဒီ HRM ဒီဥပဒေကြိုးဆောင်အဖွဲ့အနေနဲ့အခုဆိုလို့ရှိရင်ဖွဲ့စည်းပုံအင်အားဘလောက်ရှိနေပြီလဲအထူးသဖြင့်နိုင်ငံသားရှိနေပြည်တွင်းကဥပဒေကြိုးဆောင်နေဘလောက်များစီရ
ောဟုတ်ကဲ့ပြည်တွင်းကရှိနေက၄ယောက်ရှိပါတယ်နောက်ပြီးတော့နိုင်ငံခြားရှိနေက10ယောက်လောက်ရှိပါတယ
်စိုးစိုးတုန်းကကျွန်တော်ပြောခဲ့တဲ့စီးပွားရေးပို့ကုန်သွင်းကုန်လုပ်ငန်းတွေမှာအကူအညီပေးတဲ့ကိစ္စအင်းနဲ့ပတ်သက်လို့ပေါ့နော်အဲ့ဒီမှာအခုလောလောဆယ်ဒီဥပဒေကြိုးဆောင်အဖွဲ့အနေနဲ့ရရှိထားတဲ့ဟို client นี่ป่ะเนาะยาชิดาได้ผ่องเตยเนี่ยเบลูနိုင်ငံမျိုးတွေဘယ်လိုလုပ်ငန်းတွေမျိုးတွေမှာရှိနေပြီလဲခင်ဗျာ
အခုလောလောဆယ်မှာကျွန်တော်တို့ကလုပ်ငန်းစတင်တာတိတ်မကြသေးဘူးဆရာမကြသေးတော့ကျွန်တော်တို့ကငါးလုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့အထည်ချုပ်လုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့ဒီ sense bar လုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့ဒီUMFCCI လို့ခေါ်တဲ့ဒီမြန်မာနိုင်ငံကုန်သွယ်ကြီးများအတင်းကလူကြီးတွေเนี่ยကျွန်တော်တို့ကအဆက်အသွယ်ရှိပါတယ်သူတို့เนี่ยတွေ့ပြီးတော့သူတို့ဒါလုပ်လို့ရှိရင်ဒါဖြစ်နိုင်တယ်ဒီလိုလုပ်လို့ရှိရင်ကျွန်တော်တို့ကဒီဖက်ကနေကူညီနိုင်တယ်ဆိုတော့ဟိုအဆင့်ကိုပဲကျွန်တော်တို့လုပ်ထားပါတယ်အခုချိန်ထိသူတို့စီကနေဟိုဗာလဲအမှုတေတယောက်အနေနဲ့ကျွန်တော်တို့ယူထားတဲ့ဟာတော့နည်းနည်းပဲရှိသေးတယ်ကျွန်တော်တို့ကအခုကရှင်းပြတဲ့အရှင်းပဲရှိသေးတယ်သူတို့ဖက်ကလည်းဘယ်လိုပို့ရမလဲအရင်တုန်းကနိုင်ငံခြားကိုအထည်ပို့ချင်တယ်ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကနေ GSP အမှတ်သားတွေယူပြီးတော့ပို့တဲ့ဟာမျိုးယူရီးယားနဲ့ပို့တဲ့ဟာမျိုးဒီအဆင့်ကိုအခုချိန်မှာမရှိတော့ဘူးအဲ့တော့ကျွန်တော်တို့ဒီလိုလုပ်လို့ရတယ်ဆိုပြီးတော့ရှင်းပြနိုင်တဲ့အရှင်းပဲကျွန်တော်တို့ကအခုလောလောဆယ်မှာလုပ်နေပါတယ်တစ်ချိန်တည်းမှာကျွန်တော်တို့အခုလုပ်နေတဲ့ဟာကဥမာဆိုပါဆို GE တို့ဘာတို့ဒီအကြီးစား company တွေဝင်လာတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီ foreign direct investment law နဲ့သူတို့ကဘယ်နည်းနဲ့ဟိုပါပေါ့ပုံမှန်သူတို့လုပ်နိုင်မယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့ကိုလာပြီးတော့ငှားပါတယ်အဲ့ဒါမျိုးတွေလည်းကျွန်တော်တို့အကြံပေးထားတာရှိပါတယ်ဥမာဆိုပါလက်စစ်ဖြန့်ဖြူးရေးလုပ်ငန်းဆိုတဲ့ဟာမျိုးနောက်ပြီးတော့ဒီအကြီးစားတိဆောက်ရေးလုပ်ငန်းဟိုပါဘော construction နဲ့ပတ်သက်တဲ့ကိစ္စမျိုးဒါမျိုးမှာကျွန်တော်တို့ကိုအကြံလာတောင်းတဲ့ဟာရှိပါတယ
်အ
ဲ့ဒါမျိုးတွေကျွန်တော်အမှုယူထားတဲ့ဟာတွေရှိပါတယ
်အဲ့တော့နှစ်ဖက်ရှင်းပြရတော့ဗောပြည်တွင်းကလုပ်ငန်းရှင်တွေကိုကြတော့ပြည်ပပုဂ္ဂိုလ်လုပ်ငန်းနဲ့ပတ်သက်ပြီးတော့တစ်ဖက်မှာရှိနေတဲ့ပိတ်ဆို့မှုတွေတစ်ဖက်မှာရှိနေတဲ့အခြေအနေတွေကဘယ်လိုလွန်မြောက်နိုင်မလဲဆိုတာပြောရတယ်
ဟုတ်ကဲ့
အပြင်ပကလာမဲ့ဟိုဒီလိုဖွဲ့စည်းတွေအတွက်ကြတော့မြန်မာနိုင်ငံမှာရှိနေတဲ့ FDI လို့ခေါ်တဲ့ဒီနိုင်ငံရခြားထိုင်ရိုက်ယင်းဤမြှုပ်နှံမှုဥပဒေနဲ့လုပ်ငန်းစဉ်တွေကိုရှင်းပြရတာပေါ့
ဟုတ်ကဲ့
အဲ့တော့အဲ့ဒီနေရာမှာဒီ FDI နိုင်ငံရခြားယင်းဤမြှုပ်နှံမှုဥပဒေအနေထားကရောဘယ်လိုရှိတယ်လဲခင်ဗျာနိုင်ငံရခြားဒီယင်းဤမြှုပ်နှံသူတွေသဘောကျလောက်နိုင်တဲ့အနေထားရှိပြီလား
ဘလို့ပြောမလဲဆိုတရားမှတရားတော့သဘောကျနိုင်တဲ့အနေထားတော့မရှိသေးပါဘူး FDI တုန်းကလည်းကျွန်တော်ကိုတိုင်းလည်းအဲ့ဒီတုန်းက CSD မှာဝင်ပါနေရဆိုတော့ကျွန်တော်လည်းအဲ့ဒီ FDI နဲ့ပတ်သက်ပြီးတော့အကြံပေးတဲ့အချက်တွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အကြံပေးသလောက်လည်းမရခဲ့သလိုကျွန်တော်တို့မရတင့်မှုလို့ထင်တာဟာကိစ္စတွေလည်းရပါတယ်ဥမာဆိုပါဆို the New York Convention 1959 ဗော the arbitration ကိစ္စကိုကျွန်တော်တို့က FDI ပြီးတာနဲ့ကျွန်တော်တို့ law firm ကနေကျွန်တော်တို့အစိုးရကိုတင်ပြပါတယ်ဒီဟာကိုလက်မခံလို့ရှိရင်ဒီဟာကိုလက်မှတ်မထိုးလို့ရှိရင်နိုင်ငံခြားလာပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်မှာမဟုတ်ဘူးဘာလို့လဲဆိုတော့ပြဿနာဖြစ်တာနဲ့ဒီမြန်မာနိုင်ငံရဲ့တရားရုံးတရားစီရင်ရေးစနစ်ကိုနိုင်ငံခြား company ကိုလက်မခံတဲ့အတွက်ဒါဟာကိုလက်ခံပေးဖို့ကျွန်တော်တို့အစိုးရကိုကျွန်တော်တို့ပြောပေးပါတယ်အဲ့ဒါကျွန်တော်တို့ပြောတယ်လို့ပဲဖြစ်ဖြစ်အစိုးရဘက်ကနားလည်လို့ပဲဖြစ်ဖြစ်အဲ့ဒီဒီNew York Convention 19ဟိုဟာကိုဒီ arbitration ကိုသူတို့ကလက်ခံလိုက်တဲ့အခါကျတော့အခုနိုင်ငံခြားရင်းနှီးမြှုပ်နှံတဲ့လူတွေကစိတ်လက်ချမ်းသာစွာနဲ့လာပြီးတော့လုပ်ပါတယ်
အဲတော့ဥပမာသဘောကတော့ပြဿနာဖြစ်လို့ရှိရင်မြန်မာနိုင်ငံရဲ့တရားရုံးတွေရဲ့စီရင်ချက်ကိုမယူဘဲနဲ့ New York arbitration New York ကနေခုံရုံးကနေဆုံးဖြတ်ပြီးတာကိုလိုက်နာရမယ်ဆိုတ
ဲ့ New York ခုံရုံးမဟုတ်ပါဘူး New York ရဲ့ဒီ convention 1959အရာကြားနိုင်ငံတစ်ခုခုကနေဆုံးဖြတ်ချက်ကိုယူပေးရပါတယ
်
အဲ့ဒါကြောင့်လဲ Coca-Cola တို့ဝင်လာတယ်အဲ့ဒါကြောင့်လဲတခု Ford ကလည်းဝင်လာတယ် Chevy ကလည်းဝင်လာတယ် Toyota ကလည်းဝင်လာတယ်တခြားအေး company အကြီးကြီးတွေဝင်လာတဲ့ဆိုတဲ့ကိစ္စကအဲ့ဒါဟာမျိုးအစိုးရဘက်ကနေသူတို့လိုက်လျော့ပေးတဲ့အတွက်သူတို့မှလုံခြုံမှုရှိတယ်ဆိုပြီးတော့ဝင်လာတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့အဲ့တော့ဒါပေမဲ့လည်းနှိုင်းရှင်လိုက်လို့ရှိရင်တော့ပြီးခဲ့တဲ့ဟိုဒီစစ်ဆိုးရကာလတစ်လျှောက်လုံးအခုချိန်ထိ American ဘက်ကဆိုရင်အထူးသဖြင့်ယင်းနီးမြုပ်နှံမှုကဒေါ်လာမှတန်ပေါင်း250လောက်ပဲရှိသေးတယ
်
အဓိကကအာရှဘက်ကဥမာတရုတ်ဘက်ကနေရှင်လိုက်လို့ရှိရင်ဟိုဘက်က14ဘီလီယံခွဲလောက်ရှိနေတဲ့အနေအထားမျိုးနဲ့နှိုင်းရှင်လဲအပုံကြီးกว่าနေသေးရလေအဲ့တော့အထူးသဖြင့် American အပါအဝင်အနောက်ဥရောပနိုင်ငံတွေကဗမာပြည်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့သွားတာကြည့်နေကြတယ်လက်ရှိမဝင်နိုင်သေးတဲ့အတားအဆီးကဘာကြောင့်လဲခင်ဗျအ
ဲကျွန်တော်အမြင်မှာတော့အချက်နှစ်ချက်ရှိပါတယ်ဆရာနံပါတ်1အချက်ကဒီအရှိအရှိနိုင်ငံကလူတွေပေါ့နော်ဒီတရုတ်တို့ကျွန်တော်အင်းနီချင်းတိုင်းပြည်တွေကဒါမျိုးလုပ်ရတယ်ဆိုတာသူတို့ကဟိုတတိရှိလို့ပါရှုံးရင်လည်းရှုံးနိုင်ရင်လည်းနိုင်ဒါပေမဲ့အနောက်နိုင်ငံတွေကဒီ company တစ်ခုရဲ့ shareholder တွေရဲ့ဆုံးဖြတ်ချက်ကတော်တော်အရေးကြီးတဲ့အတွက်အဲ့ဒီ company တစ်ခုမှာ share ကိုယူထားတဲ့လူတွေရဲ့ဆုံးဖြတ်ချက်နဲ့တဖြည်းဖြည်းနဲ့တွားရတဲ့အတွက်အခုချိန်ထိနည်းနည်းဒီ EU နဲ့ဒီ US တို့တခြားတိုင်းပြည်တွေကနည်းနည်းထိကွင်းနေတာဖြစ်ပါတယ်ဒါပေမဲ့အဲ့လူတွေဒီ share ပိုင်ရှင်တွေရဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုကိုနားလည်လာနိုင်အောင်ပြောနိုင်တဲ့လူရှိလာတဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီရင်းနှီးမြှုပ်နှံမှုတွေကအများကြီးဝင်လာမယ်လို့ကျွန်တော်တို့ယူဆပါတယ်
။အဲဒါလောလောဆယ်နှစ်အပိုင်းခြားဘလောက်အတွင်းမှာဒီလိုယုံကြည်မှုတိုးပွားလာပြီးတော့ရင်းနှီးမြှုပ်နှံမှုတွေခိုင်ခိုင်မာမာဝင်လာလိမ့်မယ်လို့မျှော်လင့်ထားတယ
်။ဆရာအဲ့ဒါကတော့ဟိုဒီဒါမျိုးတွေဒီလိုဖြစ်ပါတယ်ဆိုပြီးတော့ဒီကျွန်တော်တို့တိုင်းပြည်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုဖွင့်ပြောနိုင်တဲ့လူတွေများများရှိလေလေဟိုရင်းနှီးမြှုပ်နှံမှုတွေကရင်းနှီးမြှုပ်နှံမှုတွေကပိုပြီးတော့များများဝင်လာလိုက်လေဖြစ်ပါမယ်။အဲ့တော့အခုကျွန်တော်တို့ HRMR law firm လို့ဟာမျိုးမြန်မာပြည်မှာ law firm 10ခု20ခု30ခု50ခုတရားခုတို့ဖြစ်လာတဲ့အခါကျရင်တို့ကပြောမယ်အဲ့ဒါဖြစ်တယ်ဟိုမှာဖြစ်တယ် FDI ဒါဖြစ်တယ် New York Convention လို့တို့ကလက်မှတ်ထိုးထားတယ်အရင်တော့ကပြဿနာဖြစ်တဲ့ကိစ္စဒါကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပေးနိုင်တဲ့ကြားလူကလူနေပါတယ
်ဒေါက်တာ Andrew ငွေကြုံးလန်နဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ကျွန်တော်တန်းလွင်ထားပါခင်ဗျာ